မင်္ဂလာပါတောရာရှင်များရှင်ကျမတင်ကြီးထိုက်ပါဗီယက်နမ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကပ်ရေးကိုထိတိရောက်ရောက်တုံ့ပြန်ကင်တွယ်နိုင်ခဲ့မှုကိုယ်ကုန်တင်ပို့မှုတို့များလာတာနဲ့အများပြည်သူသုံးဆွဲမှုကလည်းကောင်းမွန်တာရီကြောင့်2020ခုနှစ်စီးပွားအကြမ်းမှုတံမခံရအောင်ဗီယက်နမ်ကိုအထောက်အကူဖြစ်စေပြီးစီးပွားရေးလည်းပြန်ပြီးအမြန်နလန်ထလာပါတယ် ဒါပြင်ကမ္ဘာမှာဖွံ့ဖြိုးမှုနှုန်းအများဆုံးထဲမှာပါဝင်လာနိုင်တယ်လို့လဲသုံးသက်သူတွေကခန့်မှန်းနေကြပါတယ်။AFP သတင်းဆောင်မကိုခြေခံပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးမှာပါရှင်။စစ်ကြောင်းနိုင်ငံတွေမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းများလာကြောင်းအခက်အခဲကြီးနဲ့ရင်ဆိုင်နေကြရပါမယ်လဲ ဗီယက်နမ်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ1900ရာသာရှိပြီးသေဆုံးသူက35ရောက်ပဲရှိပါတယ်။လူစုလိုက်ပြုံလိုက်ကွာရင်တင်းပြီးချကွဲစောင့်ကြည့်ထားခဲ့မှုနောက်ရောဂါဖြစ်ပွားသူတွေနဲ့ထိတွေ့မိသူတွေကိုငွေကုန်ကြေးကြာခံခြေရခံလိုက်ပြီးဖို့ထုတ်အတော့အလာကန့်သက်ထင်းချုံမှုတွေကြောင့်ဆက်ရုပ်အလုပ်ရုံတွေအများစုဆက်ပြီးတော့ဖွင့်လှစ်ဆောင်ရွက်နိုင်ခဲ့သလိုပဲ
I think the effective management of the COVID disease itself was a key, was very, very important.
ကိုဗစ်ကပ်ဘေးကိုထိရောက်စီမံခန့်ခွဲမှုကတိတ်ကြီးအရေးကြီးတယ်လို့ယူဆပါတယ်။ဒီအရေးကိစ္စမှာဗီယက်နမ်ကအကောင်းဆုံးစီမံခန့်ခွဲနိုင်ခဲ့တဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ဒီလိုလုပ်နိုင်ခဲ့တာကြောင့်စီးပွားရေးအပေါ်မှာတက်ရောက်ထိခိုက်မှုလျော့နည်းစေပါတယ်။လက်လီရောက်ကဏ္ဍဟာဆိုရင်ကန့်သက်ဒေသတွေထဲမှာဓမ္မမှုလည်းတတ်မှတ်အချင်းတူလေးအတွင်းမှာပဲရောကြခဲ့ပါတယ်။
ဗီယက်နမ်ဖူးပရိုက်တက်တူကအများပြည်သူမူဝါဒပိုင်းဆိုင်ရာပို့ချသူငွေရင်ရှန်ထန်ကလည်းဗီယက်နမ်မှာတင်းတင်းကြပ်ကြပ်လုပ်ခဲ့တဲ့အတော်အလာကန့်သက်ပိတ်ပင်မှုက3လောက်ပဲကြာခဲ့တာကြောင့်ပြည်တွင်းလေပတ်မှုကဇွန်လအရောက်မှာပုံမှန်ခြေနေကိုမြန်မြန်ဆန်ဆန်ရောက်လာခဲ့တယ်လို့ပြောပါတယ်။2020နှစ်လပိုင်းအတွင်းမှာအနောက်နိုင်ငံအများအပြားမှာပြည်သူတွေအိမ်ထဲမှာပဲနေကြဖို့တွန်းအားပေးနေရခြင် ပြန်ကောင်းလာအောင်အစိုးရဘက်ကလည်းကြိုးစားခဲ့ပါတယ်။ဒါပေမဲ့လည်းဥရောပသမဂ္ဂ ဈေးကွက်တခုတည်းပေါ်မှာမိခိုရာမဟုတ်ဘဲဈေးကွက်တည်းအများကြီးရှိတာကြောင့်ပို့ကုန်လုပ်ငန်းကနေဒီနှစ်အတွက်ဖွံ့ဖြိုးမှုအထောက်အကူဖြစ်စေခဲ့တယ်လို့လည်းကတိကထံကပြောပါတယ်။2020ပြီးနှစ်ပထမ6လအတွင်းတရုတ်ကိုတင်ပို့ရမှုဟာ95ရာခိုင်နှုန်းပိုများခဲ့တာဆိုလဲဘီယက်နမ်အကောက်ခွန်ဌာနကဖော်ပြပါတယ်။စီးပွားရေးပညာရှင်ရေမွန်မဲလန်ကအခုလိုသုံးသပ်ပါတယ်။
ကိုဗစ်ရေအောင်မြင်မှုကဗီယက်နမ်မှာလုံခြုံရေးဆိုတာကိုတခြားနိုင်ငံသားယင်းညွှန်းနိုင်သူတွေကိုသတင်းစကားပါလိုက်တယ်လို့ဖြစ်တယ်လို့ကျွန်တော်ကယူဆပါတယ်။အရေးကြီးကိစ္စအဖြစ်သတ်မှတ်ဆောင်ရွက်လိုက်တာဆိုရင်ဒီအရေးပေမှာအစိုးရရဲ့ဆောင်ရွက်နိုင်စွမ်းကိုပြသလိုက်တာဖြစ်ပြီးနိုင်ငံသားယင်းညွှန်းနိုင်သူတွေကိုဆွဲဆောင်ရမှာအထောက်အကူဖြစ်စေမှာပါ။
ကပီးကာလအတွင်းမလို့အဖဲအင်ဂျင်မထွက်ရတားမြင့်ကန့်တတ်ချက်ကြောင့်လူတွေဟာအိမ်မှာပဲနေကြရတာနဲ့အတူအိမ်သုံးလျှက်စစ်ပစ္စည်းတွေရုံသုံးပရိဘောကကွန်ပျူတာနဲ့တီဗီတို့လိုဘီယန်နန်တို့ပစ္စည်းတွေဝယ်လို့အားတက်ခဲ့ပါတယ်။ဒီအချက်ကြောင့်လည်းဘီယန်နန်ရဲ့ဒီနှစ်အတွက်မူလရည်မှန်းချက်ဖွံ့ဖြိုးမှု68.4ရာခိုင်နှုန်းမပြည့်မီပေမဲ့လို့လဲစီးပွားရေးက1.4လေးရာခိုင်နှုန်းလောက်ဖွံ့ ဒီဟာကတော့ဒီနှစ်ကမ္ဘာလုံးအတွင်းမှာဖြစ်ပွားခဲ့တဲ့ကုန်ကျစရိတ်တွေကတစ်ခုဖြစ်လာမယ်လို့လည်းနိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကပြောဆိုထားပါတယ်။ကမ္ဘာတစ်လဖွံ့ဖြိုးမှု၄.၄%လောက်ကျမယ်လို့ IMF ကခန့်မှန်းထားတာပါ။အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ကြောင်လဲဗီယက်နမ်အတွက်အမျက်ထွက်စေတာလို့လေ့လာသူတွေကသုံးသပ်ပါတယ်။ အဲပဲလိုလုပ်ငန်းကြီးတွေကအခွန်ပေးရတက်တာဖို့အတွက်တရုတ်ကနေဗီယက်နမ်ကိုရွှေ့ကုန်ကြတာပါ။ 2020 ခုနှစ်ပထမ6လအတွင်းအမေရိကန်ကိုတင်ပို့မှုပမာဏစုစုပေါင်းဒေါ်လာ 54.8 ဘီလီယံ ရှိခဲ့ပြီး၄ပုံတစ်ပုံလောက်တက်လာတာဖြစ်ပါတယ်။ဒါပေမဲ့လည်းကန့်သတ်တားဆီးချက်တွေကြောင့်တော့တချို့လုပ်ငန်းနယ်ပယ်တွေမှာအထိနာနေစေဖြစ်ပါတယ်။ နိုင်ငံဖြတ်ကျော်권တားရှိရေကြောင့်ခီးသွားလုပ်ငန်းအထိနာရသလိုအရင်ကသိပ်ပြီးတော့အလုပ်ဖြစ်တဲ့လေးချောင်းလုပ်ငန်းတွေလည်းနှိမ့်ကွေသွားပါတယ်။တခါလေခီးသွားမရှိတော့တာကြောင့်ခီးသွားလုပ်ငန်းကတော့အတော်လေးအထိနာပါတယ်။ငွေရင်တင်းထိုင်ကဟနွိုင်းမြို့တော်ကဟိုတယ်လုပ်ငန်းရှင်မ
ဒါမြတ်မြို့ပုဂ္ဂိုလ်အနေနဲ့ဟိုတယ်ကဟိုတယ်ပါဟိုဒီကျွန်တော်ဥပဒေမှာဆိုရင်နိုင်ငံသားခီးသွားလုံးဝမရှိတော့တာကြောင့်ဒီကဟိုတယ်အားလုံးရဲ့ရှစ်စရာခန့်ကိုပိတ်ထားရပါတယ်အရှုံးသက်တာအောင်လုပ်ကြရတာပါဖွင့်ထားမဲ့ဆိုရင်လည်းလျှက်စစ်စွမ်းအင်ဝန်ထမ်းလက်သာအပါအဝင်ကုန်ကျစရိတ်ကအများကြီးပါဒါကြောင့်လည်းနိုင်ငံသားခီးသွားတွေကအများကြီးပါတယ်ကုလသမဂ္ဂပညာရေးသိပ္ပံနဲ
ဟိုတယ်ပိုင်ရှင်ငွေရင်တင်ထိုင်ကပြောပါတယ်။
အဲမီလာဇူလိစစ်လိုက်ဒုံးလာချက်ဒုံးရဒုံးရချက်ပြီးသွားလုပ်ငန်းတွေကတော့လောကပြတ်သွားပြီးထင်ပါတယ်။ငံကလေးရောက်ပြီးစဉ်နေကျန်စားပြီးငံကလေးပြီးသွားပြီးရောက်လာမှအချိန်ကိုဆိုရင်ကိုရှိတာလေးနဲ့ပဲမပြောက်ပြအောင်ဖိသိမ်းဖို့စူးစမ်းနေကြရပါတော့။၂၉၂၀တစ်ဆယ်စားစ်ကပ်ပြီးရောဂါတွေကဘန်ဒါရဲ့အခက်အခဲကိုကျော်လွှမ်းနိုင်ခဲ့ပြီးမဲ့လေအခုကြုံရတဲ့အခြေအနေကတော့တကယ်ကိုမယုံန ဒီကနေ့ဒီအဖက်တစ်ဗင်နေဂျမန့်အော့ဖ်ဒီကိုဗစ်19ရောဂါကြောင့်လဲဝယ်လို့အမြင့်တက်လာသလိုအလို့အကန့်ဖန်တီးပေးရလဲရောက်တယ်လို့အထက်ကထံကပြောပါတယ်။ 2021年17月18日，阿苏亚也面积都三亚印尼越南木噶，东势里亚盖诺布米亚拉比，达哈苏因古尼达加拉阿尊，巴玛纳阿米亚松皮德苏勒阿苏亚噶突变塌巴的。